ခုဆက်လက်ပြီးသတင်းစောက်ပါတွေကိုတင်ဆက်ပါတော့မယ်။ကျင်းပြည်နယ်ကွန်ကရစ်မြို့နယ်ခေါ်ပင်ချေးရွာနယ်မြေရဲစခန်းတစ်ဝိုက်မှာတိုက်ပွဲဖြစ်ပွားနေပြီးစစ်ကောင်စီဘက်ကလေယာဉ်နဲ့ပါဘုံးကျဲတိုက်ခိုက်နေတာကြောင့်ထိခိုက်ဒဏ်ရာရှိသူ9ဦးထက်မနည်းရှိပြီးလူရေ1000ကျော်ရွာထဲမှာပိတ်မိနေတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်။ဒီသတင်းကိုပတ်သက်ပြီးထိုက်ကပြောပြပါပါ။
ကော့ဘိန်းချီရွာရဲစခန်းကိုတော်လန်ရေးပူပေါင်းတပ်ဖွဲ့တွေနှစ်ရက်ကြာတိုက်ခိုက်ခဲ့ပြီးနောက်မတ်လ25ရက်ညနေ 9:00 ခွဲလောက်မှာစခန်းကိုသိမ်းယူပြီးမီးရှို့ဖျက်ဆီးလိုက်တာပါစစ်ကောင်စီတပ်ဖွဲ့နဲ့မိသားစုဝင်တွေအလံပြူထောင်ပြီးအယောက်20လက်နဲ့ချခဲ့တယ်လို့မြေပြင်မှာရှိတဲ့လူမှုကယ်ဆယ်ရေးသမားက VOA ကိုအခုလိုပြောပါတယ်
လူတို့ဒီဘာမှယူခွဲထဲမှာတော့အွန်ပတ်သွားတယ်ပေါ့အလန်သူထောင်ပြီးတော့ရဲစခန်းကတော့အယောက်20ခလေးပါပေါ့ဖမ်းမှုသွားတယ်ပေါ့လူသူထောင်ပြီးတော့လည်းချရတယ်နောက်ပြီးတော့စခန်းလူစခန်းကမှုဆိုတော့ကောင်းလို့လည်းတော့တိုင်းသွားတာရှိခဲ့တယ်ဒီလိုင်းပေါ်မှာတင်ရတာပဲနော်တင်ရတာပြီးလေလိန်ပိုက်ပြီးတဲ့နောက်ပိုင်းမှာဆိုရင်တော့ M16အဲ့ဒီအဲ့ဒီကတော့ခောက်ပြေးတဲ့ဟယ်လီကော်တာခောက်ပြေးတဲ့တုတ်ချတာပေါ့
မွန်ပြည်သက်ပါတီဆီယနာရှင်တိုက်ဖြက်ရေး NMSPAD မွန်ပြည်လူမျိုးရေးတက်မတော့ MLA ကရင်အမျိုးသားလူမျိုးရေးတက်မတော့ KNLA ကြားပြူစစ်ချောင်းဂလုံးစစ်ချောင်းပူးပေါင်းအဖွဲ့တွေပူးပေါင်းတိုက်ခိုက်ခဲ့တာလို့သိရပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကအထူးအခက်အခြားဆုံးမသိရပေမဲ့တော်လန်ရေးပူပေါင်းအဖွဲ့တွေဘက်ကတဦးသေးဆုံးပြီးတဦးထိခိုက်ဒဏ်ရာရတယ်လို့လူမှုကယ်ဆယ်ရေးသမားကပြောပါတယ်။စခန်းသိမ်းယူပြီးတဲ့နောက်မှာစစ်ကောင်စီဘက်ကအဲ့ဒီနေရာကို၄ချောင်းကနေဘုံးကျဲတိုက်ခိုက်ခဲ့တယ်လို့လည်းဆိုပါတယ်။ရဲစခန်းသိမ်းတိုက်ပွဲနဲ့လက်နက်ချသူတွေနဲ့ပတ်သက်လို့သိရဖို့တော်လန်ရေးအဖွဲ့ဘက်ကရောစစ်ကောင်စီဘက်ကပါမေးမြန်းဖို့ကြိုးစားပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်လာလည်းမရှိသေးပါဘူး။ကော်ဘင်းရွာရဲစခန်းသိမ့်ပိုက်ပြီးမှတော့ကော်ဘင်းရွာနဲ့6မိုင်လောက်ဝေးတဲ့တရနာရွာရဲစခန်းမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့မြေပြင်လူမှုကယ်ဆယ်ရေးသမားကပြောပါတယ်။
ကြရတော့တရနာမှာဖြစ်နေပြီအခုကြရတော့တရနာမှာပြန်ပြစ်နေတယ်အခုပြစ်အပြီလေဟောနေတယ်တော့ဒီမှာစခန်းသိမ်းပြီးတော့မှတော့ဒါလိုက်ပြေးပါတော့အခုမကြရလားအခုနေတော့အလုံးကြီးကြီးကြရတယ်တရနာရွာမှာဒီစခန်းကြီးကအခုပြစ်နေတော့မှခြေနေမသိရသေးဘူ
းကော်ဘေးစခန်းသိမ်းတိုက်ပွဲပြီးဆုံးပြီမဲ့စစ်ပေးရှောင်ဒေသခံတွေကတော့နေ့ရက်ပြန်နိုင်ဖို့စောင့်ဆိုင်းနေဆဲပဲလို့လည်းပြောပါတယ်
အမေအခုကတော့ဒညာတော့ဒညာတော့ဆောက်ကြည့်ရတယ်ဗောတာနဲ့လူကတော့မပြန်ရဲဘူးလေဒညာကညာတော့ခုပြီးတော့အောက်တယ်ရတယ်ဗောမင်းဖန်ကြမှာချင်းနေပြီးတော့ပြန်မယ်အခုတော့တော့ကျွန်တော်ရေးဖွဲ့ကတော့ဒီစိတ်ပွဲဆောင်စမားတွေကကျွန်တော်စိတ်ကူပေးတယ်လေတက်ကြခေါ်ပြီးတော့စိတ်ကခုနေဆို
တိုက်ပွဲကြောင်ကော့ဘင်းကော့ပေါဖရဲ့ကြီးကော့ကရိတ်လိန်မော်ဂုံနောင်ခင့်နဲ့ကော့ပလိုင်းစတဲ့ကျွေးရွာ9ရွာထက်မနည်းခမန်းကျေလူရည်4000ကျော်အိုးအိမ်စွန့်ခွာဘေးလူရာကိုထွက်ပြေးတိရှောင်နေကြရတာဖြစ်ပါတယ်ရှင်